အင်ဂါနီကချင်ပါတဲ့အမေရိကန်သမ္မတရွေးကောက်ပွဲအတွက်မဲရီကိုဆက်ပြီးရေးတွက်နေဆဲဖြစ်ပါတယ်။ဂျော်ဂျီယာနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာ Republican Party ကသမ္မတဒေါ်နယ်ထရမ့်နဲ့ Democratic Party ကဂျိုးဘိုင်ဒန်တို့ကြားမဲရီအတွက်တိတ်မကွာပဲရှိနေပြီးတောက်ကြနဲ့အစောပိုင်းမှာတော့ဂျိုးဘိုင်ဒန်ကမဲရီအတွက်တဖြည်းဖြည်းဆက်ပြီးများလာနေတာတွေ့ရတယ်လို့သတင်းတွေမှာဖော်ပြပါတယ်။သမ္မတထရမ့်မဲဆွဲအဖွဲ့ကတော့မဲရလက်တွေကိုမေးခွန်းထုတ်နေတာဖြစ်ပြီးတောက်ကြနေမှာတော့ချိန်ညာချက်တစ်စောင်ထုတ်ပြန်ပြီးသမ္မတထရမ့်အနိုင်ရချောင်းနဲ့ဒီရွေးကောက်ပွဲဟာမပြီးဆုံးသေးဘူးလို့ပြောကြားခဲ့တာပါ Democratic Party ကအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကတော့ Joe Biden အနိုင်ရလို့ဆဲဆဲရှိနေပေမဲ့မဲအလုံးရေးတွက်ပြီးချိန်အထိစိတ်ရှည်ရှည်နဲ့စောင့်ကြဖို့တောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်သမ္မတဖြစ်ဖို့အတွက်ကိုယ်စားလှယ်မဲ290ရဖို့လိုအပ်တာဖြစ်ပြီးတောက်ကြနေညနေပိုင်းအထိဆိုDemocratic Party က Joe Biden က253ပဲရထားတာဖြစ်ပါတယ်။ American ရွေးကောက်ပွဲဟာ Maine နဲ့ Nebraska ပြည်နယ်နှစ်ခုကလွဲရင်လူရေပေါ်မှာအခြေခံပြီးချထားတဲ့ပြည်နယ်ရဲ့ကိုယ်စားလှယ်မဲအရေးအတွက်ပေါ်မှာမူတည်ပြီးအနိုင်ရှုံးသတ်မှတ်တာဖြစ်ပါတယ်။